စမုံညင်းထောင်ထဲမှာရိုက်ခံရတဲ့မြန်မာဒီကိစ္စနောက်ဆုံးသိရလေးပြောပြပြောလိုက်ဗျ
စမုံညင်းကန်ထဲမှာရိုက်ခံရတဲ့မြန်မာလူမျိုးဒုက္ခတွေတွေအပေါင်းဝင်ဒီအလုံသမားတွေကဒီနေ့တင်းမှာဘလို့ထုတ်ပြန်လဲဆိုတော့ဒုတိယဝန်ကြီးချုပ်နာကျင်ကနေပြီးတော့ဗာပြောလဲဆိုတော့စမုံညင်းကန်ထဲမှာတိမ့်တိမ့်ထားတဲ့ဒီအကျဉ်းသားတွေဟာဖက်ပြေးဖို့အကြမ်းဖက်ပြီးတော့ကြိုးစားတဲ့အတွက်အကျဉ်းသားတရာကျော်ကိုဒီလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းရတယ်ပေါ့အဲ့လိုနှိမ်နှင်းတဲ့အခါမှာအကျဉ်းသားတွေကပြန်လဲကုခံတဲ့အတွက်လုံခြုံရေးအဖွဲ့ဝင်တဦးလဲဒဏ်ရာရသွားတယ်အခုဒီအကျဉ်းသားတွေကိုအရေးယူဖို့ကြိုးစားနေပြီးတော့ပြန်ပို့တင်တဲ့အကျဉ်းသားတွေကိုလဲအမြန်ဆုံးပြန်ပို့ဖို့ဘတ်ကား30ကျော်နဲ့စီစဉ်နေပြီဆိုတဲ့အကြောင်းဒီညTV3 ဆိုတဲ့သတင်းဌာနတစ်ခုကနေပြီးတော့တရားဝင်ကြေညာသွားပဲခင်ဗျာ
ဆိုတော့ဒီလူ့ခွင့်ရေးကော်မရှင်နာမင်းကြီးကရောသူကအနေနဲ့ရောဒီနေရာမှာပါဝင်ပြောတာရှိလဲဗျာ
လူ့ခွင့်ရေးကော်မရှင်နာမင်းကြီးကတော့လောလောဆယ်ဒီညသတင်းမှာဘာမှအတန်ထွက်မလာသေးဘူးခင်ဗျာ
ဟုတ်ကဲ့အရင်နေ့ကဟိုကျွန်တော်တို့ရတဲ့သတင်းတွေထဲမှာကိုရဲမထွန်းတို့ပြောတဲ့သတင်းတွေထဲမှာဒါကတရားမဝင်ပစ္စည်းတွေ့ရှိမှုနဲ့ရိုက်ပြီးတော့နှစ်ရက်လောက်ရိုက်ပြီးတော့စစ်ဆေးတဲ့ကိစ္စပေါ့နော်ဒါကိုလာစစ်ပြီးမှလူ့ခွင့်ရေးကော်မရှင်နာမင်းကြီးလာစစ်ပြီးမှဒုတိယဝန်ကြီးချုပ်ကိုလည်းထွက်ပြေးဖို့ကြံတဲ့အတွက်တို့ကအခုလိုဒါကားကြောင့်မို့တို့ကိုရိုက်နှက်တာတွေထိခိုက်တာရတာဖြစ်တယ်လို့ဆိုပြီးတော့ပြောတယ်ဒါကသတင်းပုံစံကလည်းပြောင်းသွားတယ်အဖြစ်ပုံပြက်ပုံကလည်းဗားရှင်းတစ်ခုပေါ့နော်ပုံစံတစ်ခုဖြစ်သွားတယ်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကွာလာလမ်ပူမှာရှိတဲ့လူခွင့်ရေးအတိုင်းဝိုင်းကရောဒီကိစ္စနဲ့ပတ်သက်ပြီးဘာတွေပြောတာအမှတ်ချက်ချတာရှိလဲဗ
ျလူခွင့်ရေးအတိုင်းဝိုင်းကတော့ကျွန်တော်တို့ဒီမှာရှိနေတဲ့ forum ဆိုတဲ့ဒီသတင်းလူခွင့်ရေးနဲ့ပတ်သက်တဲ့သတင်းဌာနသူ့အဆိုရင်လည်းဘာပြောလဲဆိုတော့ဒီတင်းကသူကပြောင်းသွားတဲ့ပုံကအံ့ဩစရာကောင်းလောက်ပြောင်းသွားတာဒီတင်းလေးကအင်မတန်မှပြောင်းလဲသွားပြီးတော့တော်တော်လေးကိုဒီအဖြစ်အပျက်ကတရားမမျှတနိုင်ဘူးဒီဖြစ်ဖြစ်နောက်ွယ်မှာဖုံးကွယ်လိုက်တဲ့ဥစ္စာတော်တော်လေးကိုကြီးကြီးကျယ်ကျယ်ရှိတယ်လို့ကောက်ချက်ကျနေတယ်အဲ့ဒါကိုလည်းအကုန်လုံးကတတ်နိုင်တယ်လို့ဖော်ထုတ်ဖို့ဒီညနေဒီဆွေးနွေးနေတာကျွန်တော်ကြားနေရတယ်ခင်ဗျာ
ဟုတ်ခုလိုဟိုဗမာလေးအခုရိုက်ခါနေဗမာ40ကျော်ပေါ့နော်ဗမာပြည်ပါဝင်နိုင်ငံသားတွေကိုဟိုဒုတိယဝန်ကြီးချုပ်ကိုယ်တိုင်ကအဲ့ဒါဟိုထဲထဲဝင်ဝင်ပြောလာပြီဆိုတဲ့အခါကျတော့တရားမဝင်ရောတရားဝင်ရောမြန်မာအလုပ်သမားတွေကြားမှာဘာရိုက်ခတ်မှုတွေရှိလဲဗျ
လောလောဆယ်တော့အကုန်လုံးကတော့ဒါဟိုဒီမှာရှိနေတဲ့လူတွေတော့တော်တော်လေးကိုကျွန်တော်တီးတဲ့လောက်တော့တော်တော်လေးကိုကြောက်ရွံ့သွားမယ်ဘာဖြစ်လို့လဲဆိုတော့အဖြစ်ပြက်ကြီးတစ်ခုကိုတိနေတဲ့အဖြစ်ပြက်ကြီးတစ်ခုဟာကြောင်းကြောင်းလဲလဲကြီးကိုအစိုးရဘက်ကကြောင်းပြစ်လိုက်နိုင်တဲ့အပေါ်မှာမလုံခြုံတဲ့ခံစားမှုပေါ့ဗျာဒါနဲ့နားလဲတဲ့လူတွေကတော့ဒါအင်မတန်ကြောက်စရာကောင်းတယ်မလေးရှား policy မှာနောက်ပြီးတော့ဒီနေ့အဲ့တင်းကိုမကြေညာခင်မှာလဲပထမပိုင်းမှာနိုင်ငံသားတွေများပြားလာတာမကောင်းဆိုတဲ့တင်းတစ်ပုဒ်ကိုလဲကြေညာသွားသေးတယ်ခင်ဗျာ
ဆိုတော့ဒီစမုံချင်းထောင်ထဲမှာကအချင်းစကန်ထဲမှာကဗမာအချင်းသားတွေကဘယ်လောက်ရှိတယ်ဗျာခင်ဗျာသိသလောက်ပေါ့
ကျွန်တော်သိသလောက်တွေ့ရရင်တော့300ကျော်လောက်တော့ရှိမယ်400အဲ့ဒီပတ်ဝန်းကျင်လောက်ပုံရင်လဲပုံသွားမယ်အဲ့ဒီထက်တော့မနည်းဘူးခင်ဗျာ
တကယ်လို့ဒီမြန်မာအပါဝင်ပေါ့နော်သူတို့ကပို့ရင်လည်းအခုကြည့်ရတာသူနေဆက်ကိုပဲဘတ်စကားနဲ့သွားပို့မဲ့သဘောဖြစ်နေတာပေါ့နော်အဲနေဆက်သွားပို့ရင်ကောဒီမြန်မာရဲ့ရှေ့ရေးကဘာဖြစ်သွားနိုင်လဲဗျ
ဒီမှာအဲ့ဒီကန့်ထဲမှာရှိနေတဲ့မြန်မာဒုက္ခတွေတွေနဲ့ဒီအလုသမားတွေပေါ့ဈာရက်စာတမ်းမရှိတဲ့အလုသမားတွေအကုန်လုံးကအဲ့ဒီကိုပို့ရင်တေချာပေါက်ကလူကုန်ကူးတဲ့လူတွေရဲ့ပွဲတော်ကြီးတစ်ခုဖြစ်သွားမယ်နောက်ပြီးတော့သွားပို့မယ်ဆိုတဲ့အထက်မှာအဲ့မှာကွက်ကွက်ပြက်ပြက်ကြည့်ရမှာဒီဖြစ်နိုင်ငံသားတွေကိုလုံးဝသူ့နိုင်ငံကပြန်ခေါ်မှာဥမာအင်ဒိုနီးရှားဆိုလို့ရှိရင်ဖိလစ်ပင်းသို့မဟုတ်ပုပ်ပလီကတင်မောနဲ့အင်ဒိုနီးရှားတွေကိုလာတင်ပြီးတော့အင်ဒိုနီးရှားနိုင်ငံကိုပြန်ခေါ်သွားမှာထိုင်းဆိုရင်လည်းနေဆက်မှာထိုင်းအစိုးရနေပြီးတော့ဘတ်နဲ့လာစောင့်နေပြီးတော့သူ့နိုင်ငံသားကိုပြန်တင်သွားမှာအခြားနိုင်ငံသားတွေဆိုရင်လေလက်မှတ်နဲ့ပြန်သွားမှာမြန်မာလူမျိုးတစ်မျိုးကြတော့တရားဝင်ကြီးနဲ့ဒီလိုပြန်ပို့တာဒီမြန်မာစစ်ဆေးရဘက်ကဘာမှမလုပ်ပေးတဲ့အတွက်ဘလို့မဆိုတော့ထိုင်းမလေးနေသားမှာတရားမဝင်တပိုးလောက်ကောင်ခံရမယ်ခံလို့ရှိရင်အခုတည်သားတယ်လို့မျိုးရောင်းသားခံရတဲ့အဖြစ်အပျက်တွေဖြစ်လာမယ်အဲ့မှာပတ်စမပေးနိုင်တဲ့လူတွေရဲ့ကံကြမ္မာဒီလထဲမှာဖြစ်သွားတဲ့လက်နောက်ပြန်ကျိုးတုပ်ပြီးတော့တနက်နဲ့ပြစ်ခံထားတဲ့အလောင်းနှလောင်းလိုမျိုးလူမတိသူမတိပေါတုံးမဲ့လူမရှိဘဲနဲ့မပိုင်ရှင်မဲ့မြန်မာအလောင်းနှလောင်းဆိုပြီးတော့ပဲတည်င်းထွက်လာမယ်အဲ့လိုမျိုးအဲ့လိုအဖြစ်အပျက်ဇိုးတွေတောင်ဖြစ်သွားနိုင်တယ်ခင်ဗျာ
ကျေးဇူးပါပဲကိုရဲမထွန်းရေ
ဟုတ်ကဲ့